တနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွေရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကိုယ်စားလှယ်ကဘာတွေတင်ပြခဲ့တယ်လဲမြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်ကရောဘယ်လိုရှိပါသလဲဆိုတာကိုမက်ခင်ချူထွေးကဆက်ပြီးတော့ပြောပြမှာပါ
မြန်မာနိုင်ငံအတွင်းလူခွေရေးအခြေအနေတွေဟာလက်ရှိရသားဆိုရလက်ထက်မှာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတုံးမယ်လို့ EU ဥရောပသမဂ္ဂရဲ့လူခွေရေးဆိုင်ရာအထူးကိုယ်စားလှယ် Stavros Lambrinidis ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွေရေးကောင်စီအစည်းအဝေးမှာဗုဒ္ဓဟူးနေ့တုန်းကပြောဆိုသွားတာပါ
The European Union remains seriously concerned by the situation of human rights in Myanmar Burma
We will present the solution အခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂအနေနဲ့အထူးစိုးရိမ်နေဆဲပဲဖြစ်ပါတယ်ဒီစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ကိုင်တွဲဖြေရှင်းနိုင်မဲ့နည်းလမ်းတွေအကြံပြုနိုင်ဖို့တိုးတက်တဲ့ခြေလှမ်းတွေဖော်ဆောင်နိုင်ဖို့နဲ့လူခွင့်အထူးကုလရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေတက်တန်းတိုးဖို့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကျွန်တော်တို့တင်သွင်းသွားပါမယ
်မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့အယက်တာအစိုးရတဲ့စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြည်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လည်လာတဲ့အနေနဲ့မြန်မာအရေးဆုံးဖြတ်ချက်ချမှတ်ခဲ့တာမရှိခဲ့ပါဘူးဒါပေမဲ့လည်းအခု EU ကမြန်မာအရေးဆုံးဖြတ်ချက်ကိုတင်သွင်းမယ်လို့ဆိုတာကြောင့်ဒီဒီချိန်လူခွင့်ရေးကောင်စီမှာတော့ဆုံးဖြတ်ချက်ထွက်လာနိုင်ပွဲရှိနေပါတယ်။ဒီချိန်နေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံဆွေးနွေးတာတွေလုပ်ပြီးတော့အကောင်းဆုံးပြင်ဆင်နေတယ်လို့မြန်မာနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကပြောပါတယ
်။ဒီနှစ်မှာတော့ကျွန်တော်တို့ရှင်းနေပြီးတော့ဒီဒုဝန်ကြီးကိုယ်တိုင်အဲ့မှာသွားပြီးတော့သူအစည်းအဝေးတက်ရောက်နေပါတယ်။အဲ့တော့လိုအပ်တဲ့ပြင်ဆင်မှုတွေနဲ့အကုန်လုံးကျွန်တော်တို့ဒီထိပြမှုတွေလောက်သွားမှာဖြစ်ပါတယ်အဲ့တော့ဒီလောက်ရာရှိရလောက်ဖို့ရှိပါတယ်ဆိုတော့ပြီးခဲ့တဲ့ report လေးပြောတယ် report လို့ပြီးကျွန်တော်တို့တရားပြင်ဆင်ပြီးတော့မှကျွန်တော်တို့ကလည်းနိုင်ငံဝန်ကြီးဌာနသတင်းထုတ်ပြန်တဲ့အနေအထားလေးရှိပါတယ်တော်တော်များများဒါကျွန်တော်တို့တွေကတရားချိန်ဆပြီးထုတ်တဲ့သတင်းထုတ်ပြန်ချက်ဆိုလည်းအများတုံ့ပြန်တဲ့အနေအထားရှိပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအတိုင်းလေးပဲဆက်ပြီးတော့သွားဖို့ပေါ့နော်အဲ့တော့ဒီဆိုတော့ဒီမှာပါတဲ့ဟိုကျွန်တော်တို့စစ်စစ်ကြေရှိရအဲ့တော့ကျွန်တော်အဲ့ဒါတော့တကယ်ကို serious ကျွန်တော်အနေနဲ့အာဒီရှုမြင်တဲ့အနေအထားမျိုးလေးကျွန်တော်တို့ဒါမှဟိုပြောတယ်အဲ့တော့ကျွန်တော်ရှိမှာက law တဲ့ဒီမှာသူကဥပမာပြောလို့ရှိရင် investigation ပေါ့နော်ဒီစစ်စစ်သေးနဲ့ပတ်သက်တဲ့အဲဒီ commission တစ်ခုရှိတယ်အမှန်တော့အဲ့ဒီ commission အတွက်ခင်မှာဒီမင်းကချိန်ခဲ့လို့တဲ့အနေအထားမျိုးဆိုကျွန်တော်တို့ကယူဆတော့ report အနေအထားနဲ့အဲ့တော့ပါလေအဲ့ရဘောမူဒီပြမရန်ကြီးသွားတယ်လဲတယ်သွားကြည့်သွားကြည့်တယ်ဆိုရင်နေသားမျိုးလေးဒီပါတော့လေအဲ့ကျွန်တော်တို့ဘက်ကလည်း20ရာစီးစီးစားချီအကုန်လုံးကျွန်တော်ထိပြပြီးတော့မှဒါလေးတွေတုံ့ပြန်ဆောင်တော့ဖို့ကျွန်တော်ပြင်ဆင်ထားပါတယ
်လက်ရှိဆိုရအနေနဲ့လူခွင့်ရေးကိစ္စတွေနိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အလေးနက်ထားဂိုင်တွေဆောင်ရွက်နေတယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့တက်သေးအထောက်အထားအခိုင်အမာရှိတယ်ဆိုရင်မြမအဆိုရအနေနဲ့ဒါတွေကိုစစ်စစ်သွားမှာဖြစ်တယ်လို့လည်းဥကျော်စရာကပြောပါတယ်
လူခွေရေးအခြေအနေမှာဆိုတော့ကျွန်တော်တို့ဒီအစိုးရအနေနဲ့ဒါအများကြီးပဲသိချာเนาะဒီလက်ရှိအစိုးရလက်မှာဆိုတော့၄ပြည်ဆောင်ရွက်နေတဲ့အနေအထားရှိပါတယ်အဲ့တော့တကယ်လို့ဘာပြောဒီအခြေအနေเนาะဒီသက်ဆိုင်ရာ၆ထားပါညာဒါဒီပေးလာပြရတယ်မဆိုရင်ကျွန်တော်တို့ဒါတို့သိချာအဲ့ဒီเนาะဒါပြစစ်စစ်သမနေထားမျိုးဖြစ်ပါတယ်
ပြည်ကြီးရဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမွတ်စလင်လူနည်းစုတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီအပါအဝင်ကုလသမဂ္ဂထိပ်တန်းအရာရှိအတော်များများကအပြင်းထန်ဝေဖန်ခဲ့ကြတာပါရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အထူးကိုယ်စားလှယ်ရန်ဟီလီဟာပြီးခဲ့တဲ့ဇန်နဝါရီလတည်းမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်ခဲ့တယ်လို့အဲဒီနောက်ဒီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားရောက်ခဲ့တာဖြစ်ပါတယ်။သူရဲ့လေ့လာတွေ့ရှိချက်အသေးစိတ်အစီရင်ခံစာကိုတော့လူခွင့်ရေးကောင်စီမှဒီလ23ရက်နေ့ကျရင်တင်သွင်းမှာပါ။မြန်မာရေးဆုံးဖြတ်ချက်ထွက်ပေါ်လာနိုင်တဲ့အပေါ်မှာတော့လူခွင့်ရေးကောင်စီစီဝေးတက်ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့သူဆွေးနွေးခဲ့တဲ့အကြောင်းသူရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Miss Yanhili ကရေးသားထားပါရဲ့ရှင်